ကိုင်းတိုင်းဒေသကြီးတပည့်ရဲမြို့နယ်ထဲကကျေးရွာတွေကိုမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့ဆယ်တာကာလအတွင်းကျေးရွာ18ရွာကနေနေအိမ်ရာချီမိရှုခံခဲ့ရတယ်လို့စစ်ဘေးရှောင်နေသူကိုကူညီပေးနေသူတွေကပြောပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ကျေးရွာကနေအိမ်တွေမိရှုခံရတာလို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့တပည့်ရင်မြို့နယ်ထက်ကအခြေအနေတွေကိုတော့ကုရဲမုံကတင်ပြထားပါတယ်ရှင်
။စကိုင်းတိုင်းဒေသကြီးဒီပည့်ရင်မြို့နယ်တွေကိုမြန်မာစစ်တပ်ကဒီဇင်ဘာလ2ရက်နေ့ကစလို့နေမြေရှင်းလင်းရေးလုပ်နေတာဒီဇင်ဘာ12ရက်ဆိုရင်10ရက်ရှိနေပြီဖြစ်ပါတယ်။ဒီနေမြေရှင်းလင်းတဲ့10ရက်အတွင်းမှာကျေးရွာ18ရွာကနေအိမ်တွေမိရှုခံနေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်သူကအခုလိုပြောပါတယ်။
ဒီနေရာတော့အရန်ကြီးကိုဟိုးွားနေကြ။ရွာပေါင်း18ရွာမိချို့သွားတယ်ကြ။ဟုတ်ကဲ့။နေရင်6600ကျော်900နီးပါးလောက်ပြီးတော့သွားတယ်ကြ။ဟုတ်ကဲ့။မများကြ။ဒီလိုလေးရက်ကိုမဲဦးအင်းလေးတော်တော်ဆိုးရကြအရွာကြီး။ဟုတ်။ရွာမှာရှိတဲ့အင်းဒီနဲ့ကောင်တော်တော်လေးတော်တော်နည်းနည်းလေးပါပါပဲကျွန်တော်။ဦးမဲအင်းလေးဖြစ်ပြီးတော့ခုခုရည်နဲ့ကိုပြေကတ်လို့ကြမှာမသိပေါ်တော့ရောက်တော့တာဟုတ်။
ဒီကျေးရွာ18ရွာထဲမှာနမားကျေးရွာကနေ300ကျော်မိရှုခံခဲ့ရပြီးအင်ပင်ကျေးရွာကနေ250အထိမိလောင်ကျွမ်းခဲ့သလိုညောင်ဟကျေးရွာနဲ့မြန်မာစစ်တပ်ကဒေချောင်းကနေပြစ်ခတ်လို့ကလေးငယ်တွေအပါအဝင်73ဦးအထိတေဆုံးခဲ့တဲ့လက်ရက်ကုံကျေးရွာတို့ဟာနေ200နီးပါးမိလောင်ဆုံးရှုံးခဲ့ရတယ်လို့မြေပြင်မှာကောက်ယူထားတဲ့ခန့်မှန်းစာရင်းတွေကဖော်ပြပါတယ်။ဒီစာရင်းအချက်အလက်တွေဟာဒေသခံတွေမြေပြင်မှာကောက်ယူထားတဲ့ခန့်မှန်းစာရင်းတွေဖြစ်ပြီးတော့ဒီအရေးအတွက်ထက်လည်းများနိုင်တယ်လို့မြန်မာစစ်တပ်ရှိနေသေးတဲ့အတွက်အတိအကျကောက်ယူဖို့လည်းခက်ခဲနေသေးပါတယ်။တနင်္လာနေ့အထိမိရှုခံနေရတဲ့ကျေးရွာတွေရှိနေပြီးဒီကျေးရွာတွေဟာတိုက်ပွဲဖြစ်ပွားတာမရှိဘဲမိရှုခံခဲ့ရတာဖြစ်တယ်လို့ဒီပဲရင်ဒေသခံသူကသူကြုံတွေ့နေရတာတွေကိုအခုလိုပြောပြပါတယ
်။ကျွန်တော်ရာအကြီး90ရာခိုင်နှုန်းလောက်ပါသွားတာကတော့တော်တယ်ရှင်ရတာပဲဒါမှမကျန်သေးဘူး။ဖုန်ကြီးကျောင်းနဲ့နေသက်တာဖုန်ကြီးကျောင်းပေါ်ကစုမျိုးတွေအိမ်ကျန်တဲ့ဟာလေးကစုမျိုးတွေအိမ်ကြီးသူ့ပေါင်းပြီးနေရပါဒီကောင်နေရဒီနေ့ကိုတနေ့ကိုချို့နေတယ်ကြာစိုက်ပွဲကဒီနားဆိုရင်ကျွန်တော်ဒီလောက်ကတော့ဘာတစ်ခုမှတိုက်ပွဲမဖြစ်ဘူးကြာသေးမျိုးတစ်ခုမှမကြားခဲ့ဘူးအဲ့လိုတိုက်ပွဲလည်းမဖြစ်ခဲ့ဘူးဒီကမှာဒါအလွတ်ကိုစစ်စစ်နေတစ်ခုအနေနဲ့မိချို့ဝတ်တက်ကိုလာတဲ့အနေထားဖြစ်သွားတာကြာ
ဒီပင်းရင်းမျိုးနယ်တဲကကျေးရွာနေအိမ်တွေမိလောင်လောင်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမရှိသေးပဲ2029မှာ KIA နဲ့ PDF အဖွဲ့တွေကမိချို့လို့စကိုင်းတိုင်းနဲ့နေအိမ်248လုံးမီလောင်ကျွမ်းခဲ့တယ်လို့ဒါသတင်းထုတ်ပြန်ထားပါဗျ။နေအိမ်တွေမီလောင်ကံနဲ့ပတ်သက်လို့ဒေသခံတွေကမြန်မာစစ်တပ်ကမီးရှို့တာလို့အခိုင်အမာပြောဆိုပြီးစစ်ကောင်စီကတော့ဒါရီနဲ့ပတ်သက်လို့ညှင်းဆုံနေပါဗျာခင်ဗျာ။